ဟေတီနိုင်ငံမှာလူသေးစီနိုင်တဲ့ကာလဝန်ရောဂါစပီးပြန့်နှံ့တဲ့2010ခုနှစ်ကစလို့ကုလသမဂ္ဂညီညွတ်မှုထိန်းသိမ်းရေးတပ်ဖွဲ့တွေဟာဒီရောဂါပြန့်နှံ့ဖြစ်ပွားတာမှာအဓိကတာဝန်ရှိခဲ့တယ်ဆိုတာကုလသမဂ္ဂကပထမဆုံးကြေညာခံပြောဆိုပါတယ်။ကာရီဘီယံကျွန်းနိုင်ငံဖြစ်တဲ့ဟေတီမှာအဲ့ဒီရောဂါကြောင့်လူ10,000+ တည်ဆုံးခဲ့ရပြီးထောင်ပေါင်းများစွာရောဂါကူးစက်ခဲ့တာပါ။ဟေတီမှာဒီရောဂါကပေပြန့်နှံ့ဖြစ်ပွားတာကိုဟန်တားနိုင်အောင်ကုလသမဂ္ဂအနေနဲ့အခုထပ်ပူပြီးလှုပ်ဆောင်သင့်ခဲ့တယ်လို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရသူကပြောပါတယ်။ဖြစ်နိုင်ကြအပြင်လာမယ့်2-3လအတွင်းဒီရောဂါစုတိုက်ဖျက်ရေးအတွက်ထိရောက်တဲ့နီလန်းသစ်တွေနဲ့ကင်တွယ်လှုပ်ဆောင်သွားမယ်အကြောင်းလဲဘန်ကီမွန်ကအကြေပေးပြောဆိုပါတယ်။